က်ဆက်ဒေတာကိုချုပ်ခိုင်နိုင်ဖို့အတွက်အစိုးရတပ်ဟာဒေတာခံတွေကိုလက်နက်တပ်ဆင်ပြီးပြည်သူစစ်အဖြစ်အသုံးပြုလာတာအနည်း60ကျော်နေပါပြီ။အခုလဲဒီနည်းကိုသုံးနေတုန်းပါပဲ။စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဆက်ဆံတဲ့အခါမှာဒေတာခံပြည်သူစစ်ကိုဂျားခံလူအဖြစ်အသုံးပြုတဲ့အတွက်ဂျားပွဲစားလော်စစ်ဟာကြီးကြီးတဲ့ဂျန်တာလာပုံကိုလူသိများပါလေ။ပြည်သူ့စစ်ရဲ့ဂျာပွဲစားအခမ်းအနားကိုပက်ထရစ်မီယန်နဲ့ဒန်ဆန်လွင်တို့ကလွန်ခဲ့တဲ့မေလ23ရက်နေ့ကစာရန်တစောင်ထုတ်ပြန်ထားပါတယ်။ရှူးထောင်တစ်မျိုးကနေသုံးသပ်ထားတာဖြစ်ပါတယ်။လာရှောတီဘောကုတ်ခိုင်းနမ်ခန်းနဲ့မူဆယ်မျိုးတွင်ဒီမှာ2012နဲ့2019အကြာကွင်းစင်လေ့လာပြီးရေးထားတာလို့ဆိုပါတယ်။ရပ်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကဗန်ဒီရတဲ့ပြည်သူ့စစ်တွေစစ်တပ်ရဲ့ဂျာဂန်ပွဲစားအဖြစ်ဆောင်ရွက်နေပုံကိုတင်ပြထားပါတယ်။လူမျိုးဘာသာစကားကွဲပြားနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ဆက်ဆံရမှာအလုပ်ဖြစ်ဖို့အတွက်ပြည်သူစစ်ကိုဂျာပွဲစားအဖြစ်အသုံးပြုတာလို့ဆိုပါတယ်။ဒါကြောင့်စစ်အာဏာပိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အကြားစေးဆိုင်ညှိနှိုင်းသူအဖြစ်နဲ့လေပြည်သူစစ်မှာလုတ်ပိုင်ခွင့်ရှိလာပါတယ
်။လွတ်လပ်ရေးရပြီးချိန်ကစပြီးဘဟုအစိုးရတွေဟာနေဇဒေသတွေကိုထိထိရရောက်ချုပ်ကင်နိုင်တာမျိုးမရှိပါဘူး။တိုင်းသားစီလုံးညီညွတ်ရေးကိုအကြောင်းပြပြီးနေဇဒေသကိုကြီးစိုးဖို့စစ်တပ်ကကြိုးပမ်းတဲ့အတွက်တိုင်းသားလက်နက်ကင်လှုပ်ရှားမှုတွေလည်းပေါ်ထွက်လာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းတရုတ်မြန်မာနေဇဒေသမှာ1989အထိဘဂဗကွန်မြူနစ်ကနေရအတော်များများကိုထိန်းချုပ်ခဲ့ပါတယ်။ဒါကြောင့်ဘဂဗတပ်မတော်နဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားပြန်ဆိုင်မှုနဲ့ပိဋိပက္ခရှိလာတာပါကာကွယ်ရေးအမိခံပြည်သူစစ်ကိုတပ်မတော်ကဖွဲ့စည်းပါတယ်နောက်ပိုင်းမှာကာကွယ်ရေးအဖွဲ့မရှိတော့ပေမဲ့ပြည်သူစစ်ကတော့ဆက်လက်ရပ်တည်နေပါတယ်အထင်ရှားဆုံးဥပမာကတော့ပန်စေးကြော်မြင့်ဦးဆောင်တဲ့ပြည်သူစစ်ဖြစ်ပါတယ
်ခုခိုင်ကတီခွန်မြတ်ဟာလည်းဝါရင်ပြည်သူစစ်ခေါင်းဆောင်တဦးဖြစ်ပါတယ်မတူနော်ဦးဆောင်တဲ့ကောင်းခါပြည်သူစစ်နဲ့တရုတ်မြင့်လွင်ရဲ့တာမိုညဲပြည်သူစစ်ဟာလည်းကိုခိုင်မှာထင်ရှားပါတယ်မူဆယ်မှာပြည်သူစစ်အဖွဲ့၃ဖွဲ့ရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကပြည်သူစစ်တွေဟာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့ကုကဲမှုအောက်မှာလှုပ်ရှားကြပါတယ်တိုင်းရင်းသားတပ်ဖွဲ့နဲ့စစ်ဆက်ဆွေးနွေးရမှာဒီပြည်သူစစ်တွေကိုစစ်တပ်ကတုံးပါတယ်စီးပွားရေးလုပ်ငန်းရှင်ကလည်းသူတို့အကျိုးစီးပွားကိုကာကွယ်ရမှာဒေသခံပြည်သူစစ်ကိုတုံးပါတယ်စစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေပြည်သူစစ်ကအဆင်ပြေအောင်ဆက်ဆံပြီးရည်တည်ကြပါတယ်စစ်တပ်ကလည်းစီမံချက်နဲ့စစ်စင်ရေးတွေအကောင်အထည်ပေါ်ရမှာပြည်သူစစ်ကိုလိုတလိုသုံးပါတယ
်ဒေသခံပြည်သူစစ်နဲ့တပ်မတော်အပေးယူလို့ရင်ရှမ်းပြည်မြောက်ပိုင်းမှာမွေးရစေးလုပ်ငန်းကြီးထွားလာတာဖြစ်ပါတယ်ကိုတူကိုရရည်တည်တဲ့ပြည်သူစစ်ကြီးစိုးတဲ့နေမြေမှာဘေးမြူနဲ့စိတ်ကြွစေအများအပြားထုတ်လုပ်နေတာပါကောင်းခါပြည်သူစစ်နေမြေမှာမွေးရစေးဒေါ်လာ10သန်းဘူး2019မှာဖမ်းမိတဲ့သတင်းကိုလူသိများပါတယ်။မွေးရစေးထုတ်လုပ်မှုမှာလက်လွန်ခြေလွန်ဖြစ်လာရင်စစ်တပ်ကအရေးယူလိမ့်ရှိပါတယ်။မွေးရစေးဟာတရားမဝင်တဲ့လုပ်ငန်းဖြစ်တာကြောင့်အချိန်မီွေးအရေးယူခံရဖွယ်ရှိပါတယ်။ဒါပေမဲ့အရေးမယူသေးသမျှလုပ်ပိုင်ခွင့်ရနေတဲ့အတွက်စစ်တပ်နဲ့ဒေသခံပြည်သူစစ်ဟာကြာတနာမှနွားချမ်းသာဆိုတဲ့ဆက်ဆံရေးမျိုးနဲ့ရပ်တည်နေကြရပုံရပါတယ်။နားလည်မှုနဲ့စစ်တပ်ကခွင့်ပြုထားသမျှပြည်သူစစ်တွေရှင်တန်နေကြရတာတွေ့ရပါတယ
်အပြစ်ရထားတဲ့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားတပ်ဖွဲ့တွေနဲ့ဆက်ဆံရမှာစစ်တပ်ဟာဒေသခံပြည်သူစစ်ကိုဂျားပွဲစားလို့အသုံးပြုပါတယ်စီးပွားရေးလုပ်ခွင့်လည်းပေးပါတယ်ဒါပေမဲ့အလွန်အကျွံဖြစ်လာတဲ့အခါမှာစစ်တပ်ကအရေးယူပြီးမွေးစေးကိုလူစိုးကိုင်းကထုတ်လုပ်ကြောင်းဝါဒဖြစ်ပါတယ် KIA တိုင်းရင်းလေးကခွဲထွက်လာတဲ့တပ်ဖွဲ့ဟာစစ်တပ်နဲ့နားလည်မှုယူပြီးကောင်းခါပြည်သူစစ်ကိုဖွဲ့စည်းပါလေ။ဒါပေမဲ့လက်မခံနိုင်တော့ဘူးလို့စစ်တပ်ကယူဆတဲ့အခါမှာကောင်းခါပြည်သူစစ်ရဲ့လက်နက်ပစ္စည်းနဲ့မွေးရဆွေးတွေကို2020မှာသိမ်းယူလိုက်ပါတယ်။ဒေသခံပြည်သူစစ်ကိုဂျားပွဲစားလုပ်ပြီးစစ်တပ်ကနေမြေတည်ငြိမ်ရေးလုပ်ဖို့ကြိုးပမ်းတဲ့ဖြစ်စဉ်မှာပြည်သူစစ်ကလည်းသူ့တပ်ဖွဲ့ရှင်သန်လာအောင်ကြိုးစားပါလေ။ဒီနေရာမှာမွေးရစေလုပ်ငန်းကအရေးပါလာတာကောင်းခါပြည်သူစစ်ကတက်တည်ပြနေပါတယ်။တချို့ဆိုရင်မွေးရစေထုတ်လုပ်မှုကိုတစ်ဖက်ကအားပေးပြီးမွေးရစေနေနေရေးလုပ်ပြလေရှိပါတယ်။ စစ်တပ်နဲ့နားလည်မှုယူပြီးလက်နက်ကင်မှုနဲ့ငွေစေးထုတ်လုပ်မှုကိုဘဝရည်ရည်အတွက်လောက်ကင်နေတဲ့ပြည်သူစစ်တွေဟာຫນွေဦးဒေါ်လာရေးမှာပါဝင်လာနိုင်မှုအလားအလာနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။